American Congress လို့တော်ရဲကိုလူဦးကြီးဝင်ရောက်ဆင်းနေအောင်လှုပ်ဆော်ခဲ့တယ်ဆိုတဲ့ဆွဲချက်နဲ့သမ္မတ Donald Trump ကိုလွှတ်တော်ကနေအရေးယူဖို့အရှိန်မြင့်လှုပ်ဆောင်နေပါတယ်။သမ္မတကိုတရားစွဲဆိုမှုကိုတနင်္လာနေ့အစောဆုံးထားပြီးစတင်လှုပ်ဆောင်မယ်လို့ American အောက်လွှတ်တော် Democrat မတ်တွေကစနေနေ့ကပြောဆိုခဲ့ပါတယ်။သမရကိုတရားဆွဲဆိုရေးဆွဲချက်တွေကိုအောက်လွှတ်တော်အမတ်ပေါင်း180ကပူးတွဲအစုပြုတင်သွင်းမယ်လို့အဲ့ဒီဆွဲချက်တွေကိုပြင်ဆင်ရေးသားရမှာပါဝင်သူကယ်လီဖိုးနီးယားပြည်နယ်အောက်လွှတ်တော်အမတ် Ted Lieu ကပြောပါရယ်အောက်လွှတ်တော်ဥက္ကဋ္ဌနင်းစီဘလူးစီနဲ့လှုပ်ဖို့ကင်ပဲအမတ်တွေကဇန်နဝါရီလ20ရက်နေ့မတိုင်ခင်သမရကိုရာထူးကဖျက်ရှားဖို့လူလာနေရပါဒါပေမဲ့လက်ရှိ Republican တွေကြီးစိုးထားတဲ့အထက်လွှတ်တော်ရဲ့ထောက်ခံမှုကိုတော့ရနိုင်ပွဲရမရှိပါဘူးသမရာထရမ့်ကိုသူရဲ့တက်တက်မှဒုတိယအကြိမ်များဖြစ်အောက်လွှတ်တော်ကတရားဆွဲဆိုမယ်ဆိုရင်အထက်လွှတ်တော်ကကြားနာစစ်ဆေးမှုတွေကိုဆက်လက်လှုပ်ဆောင်ရမှာဖြစ်ပါတယ်။အရင်တစ်ခေါက်သမရာထရမ့်အပေါ်တရားဆွဲဆိုရုံကတော့သမရာအပြစ်ကင်းလို့ကြောင်းအထက်လွှတ်တော်ကဆုံးဖြတ်ခဲ့ပူးပါတယ်။အခုဒီချိန်မှလည်းဇန်နဝါရီ19ရက်နေ့အထိအထက်လွှတ်တော်ကိုရနာထားတာကြောင့်သမရာတစ်ကျန်းတစ္ဆာကျင်းဆိုမယ်ရက်မတိုင်မီအထိကြားနာစစ်ဆေးမှုတွေလှုပ်ဆောင်နိုင်မှာမဟုတ်ပါဘူး။ဒုတိယသမ္မတမိုက်ပင်စ်အနေနဲ့အခြေခံဥပဒေပြင်ဆင်ဖြည့်ဆွတ်ချက်အမှတ်25ကိုအသုံးပြုပြီးသမ္မတကိုရာထူးကဖြုတ်ချဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကတောင်းဆိုနေတာလည်းဖြစ်ပါရဲ့ရှင်။